ဆေးရည်တင်းမာနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းဒေသခံတွေနဲ့လက်နက်ကန်ဖွဲ့တာဝန် ဒီကနေ့ဆိုပိုင်းမှာသမရစီရင်တုံးစီစစ်တွေမြို့ကနေမင်းပြမြို့ဘက်ကိုရွှေပုံနာမြို့ကိုခေါင်းလောင်ချောင်းကြီးဝါသာလူကပြောပါတယ်။သမတော်ကဒီပြည်ကလည်းအဲဆွတ်တိုက်ဆောင်တဲ့ပြစ်သားလို့ပြောတဲ့တိုက်ပွဲပြစ်သားကဒီကတိုင်းအချိန်ကကြတော့ကျွန်တော်တို့မကြားသေးဘူး။ဆွတ်တိုက်ဆောင်တဲ့ပြစ်သားလားလို့ကျွန်တော်တို့ကြားတယ်။ဒီကနေ့ဆိုပိုင်းမှာသမရစီရင်တုံးစီစစ်တွေမြို့ကနေမင်းပြမြို့ဘက က်ပွဲဖြစ်ပွားခဲ့ပါတယ်။မြမစစ်တအခြေပြုရာပလက်ဝါမြို့နယ်နှုံမူးရွာနီးနဲ့တိမချောင်းဘက်မှာတိုက်ပွဲဖြစ်ပွားတာလို့နှုံမူးဒေသခံကိုတိုင်းကျော်ကပြောပါတယ
်။မလဲရပါတိမချောင်းရဲ့နှုံမူးရဲ့အဲ့ငါရွာနဲ့တော့ဟိုဟာနီးနဲ့တောင်းပါလို့ရွာဘက်ကတော့အိမ်မှာကွာကိုပုံချောင်နေကြတာပဲပြေးတော့မပြေးကြဘူး။
ဒီကနေ့မင်းပြမြို့နယ်ဘက်တိုက်ပွဲချင်းတွေအသေးစိတ်ကိုမသိရသေးပေမဲ့မနေ့ကပလက်ဝါမြို့နယ်မှာတိုက်ပွဲနဲ့ကြိမ်ဖြစ်ပွားကြောင်းအေးပြောခွေရခိုင်တုခကပြောပါတယ
်။မင်းပြမြို့နယ်ဒီခေါင်းအောင်ရွာဘက်မှာဒီထိတွေ့မှုတချို့တော့ရှိတယ်လို့သိရတယ်။ဒါပေမဲ့သေစိတ်တော့ကျွန်တော်စီကိုဘာမှရောက်လာတာမရှိသေးဘူးကွာ။ပလက်ဝါမြို့နယ်နှုံဘူးဘူဟာအနီးမှာတော်တော်ဘာလ26ရက်မနေ့6နာရီလောက်မှာတိုက်ပွဲဖြစ်တာရှိတယ်။နောက်တနေရာကလည်းပဲဒီပလက်ဝါမြို့နယ်ဒီအထက်ပိုင်းပေါ့နော်ဒီ point 75ကုန်းမှာဒီမနေ့မင်းကြီးကတိုက်ပွဲဖြစ်တာရှိတယ်။တိုက်ပွဲနှစ်ခုလုံးမှာရန်သူဘက်ကတော့ထိခိုက်ကြဆုံးမှုတွေရှိတယ်ကြာ
။မင်းပြမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်တိုက်ပွဲအခြေအနေကိုသိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့မရခဲ့ပါဘူး။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့လက်နက်ကင်ပြိပခဖြစ်ပွားနေတာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရတိတောင်ဗူဒီတောင်ကြောက်တော်မင်းပြပါဝင်မြို့နယ်၉ခုနဲ့ကြောက်ဖြူနဲ့စစ်တွေမြို့နယ်ကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်သိမ်းထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ပေါက်တုံးနဲ့မြေပုံမြို့နယ်တွေမှာရွေးကောက်ပွဲမကျင်းပပေမဲ့တိုက်ပွဲပေါင်းအကြိမ်90ကျော်ဖြစ်ပွားခဲ့တဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတော့ရွေးကောက်ပွဲကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဆုံးဖြတ်ထားတဲ့အတွက်လည်းမေးခွန်းထုတ်နေကြပါတယ်။ဒါပေမဲ့ပလက်ဝါမြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးဆိုင်ကတော့ပလက်ဝါမြို့နယ်ကစစ်ရှောင်အများစုဟာလုံခြုံတဲ့နေရာမှာရှိနေလို့ရွေးကောက်ပွဲကျင်းပနိုင်တာလို့ဆိုပါတယ
်။နေရာမှာရှိတဲ့ပြည်သူတွေကမြို့ပေါ်မှာIDP ကနေမှာတိုက်ပွဲဆောင်အဖက်ခွလုံးနဲ့ကြပါလေခင်ဗျ။အားလုံးရဲ့တမျိုးနယ်လုံးရဲ့ရခိုင်နှုတ်စစ်ချေကျော်လုံးကတော့ရွက်ကော်ပေါ်လုံးနဲ့အချင်းနေလို့ရှိပါတယ်။လုံချုံရဲ့အပိုင်းနဲ့တေလို့စစ်ရင်ထားတယ်ဆိုတာကဆက်ဆံရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတင်တော့သိမှာပါ
။ချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတမတော်နဲ့အီအီတို့တိုက်ပွဲတွင်ဒေသခံတွေ9000ကျော်မြို့ပေါ်နဲ့စမီးမြို့မှာစစ်ဘေးသိမ်းရှောင်နေရပါတယ်။မြန်မာစစ်တပ်နဲ့အီအီဖွဲ့တို့နှစ်နီးပါးတိုက်ပွဲကာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာစစ်ရှောင်ဥယျာဉ်2000ကျော်ရှိလာနေပြီဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။